အခုဩဂုတ်လနဲ့လာမယ့်စက်တင်ဘာလတွေမှာမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖြတ်ရေးပူးရဲစီရေးလေ့ကျင့်မှုတွေကိုကျင်းပဖို့စီစဉ်နေချိန်မှာပဲဒီစီရေးလေ့ကျင့်မှုတွေမှာအာဏာသိမ်းမြန်မာစစ်ကောင်စီကိုပါဝင်ခွင့်မပြုဖို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကတိုက်တွန်းလိုက်တာပါဒီတိုက်တွန်းချက်ကိုကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကကြိုဆိုသလိုအာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာအခုလိုမျိုးဖဲချင်းတာအပြင်ပို့ပြော့ထိရောက်တဲ့အရေးယူမှုတွေချမှတ်တင်တယ်လို့ VOE ကိုပြောပါတယ်
။သူတို့တောင်းဆိုမှုကလည်းဖြစ်တင်ပါတယ်။အခုလိုမျိုးအကြမ်းဖက်မှုတွေကျူးလွန်နေတယ်။နောက်တစ်ခါပြည်သူလူထုရဲ့စံတကိုအတိမတ်မပြုဘဲနဲ့တိုင်းပြည်ကိုအာဏာသိမ်းဖို့ကြိုးစားနေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံဆမစ်တက်ခွင့်မပေးထားတာအာဆီယံလှုပ်ဆောင်မှုပါ။အဲ့တော့အခုလိုမျိုးစစ်အင်အားအသုံးပြုပြီးပြည်သူလူထုကိုတပ်ဖြတ်နေတဲ့အကြမ်းဖက်စစ်အုပ်စုကိုအာဆီယံရဲ့ပူးတွဲစည်းရေးလေ့ကျင့်မှုမှာပါလဲမပါသင့်ဘူးတစ်ချိန်တည်းမှာတင်သူတို့ဖိတ်ခေါ်မှုလည်းမလုပ်သင့်ဘူးလို့ထပ်လောင်းပြီးတော့ပြောကြားလိုပါတယ
်အရှိတောင်အာရှဒေသကလူခွင့်ရေးဆိုင်ရာလွှတ်တော်အမတ်တွေရဲ့တိုက်တွန်းချက်ကိုအာဆီယံနိုင်ငံအစိုးရတွေကလည်းလက်ခံလှုပ်ဆောင်လာမယ်ဆိုရင်တော့နိုင်ငံတကာမှာအကြက်တဲရင်ဆိုင်နေရတဲ့စစ်ကောင်စီအတွက်စိတ်ပိုင်းဆိုင်ရာနောက်ထပ်ထိုးနှက်ချက်ဖျားတစ်ခုဖြစ်လာနိုင်တယ်လို့မြမရေးသုံးသက်သူတို့က view ကိုပြောပါတယ
်ဒီကိစ္စကအရှင်းမပြန်ပြီးတော့ဝင်ဆက်နိုင်မှုပေါ့နော်အဲစစ်တပ်ကတခုလို့ရှိတယ်သူတို့နည်းနည်းလေးထိခိုက်နေကြရရှိကြတော့စစ်တပ်ကတချို့နေရာတွေမှာရေတက်သွားလို့ဒီအရှင်းနဲ့ပတ်သက်လို့ power နေရာလေးရှိတယ်လေရှိနေတော့တကယ်လို့များဒီကနေ့ကအစီအစဉ်လေးကျနာတော့သူတို့အစီအဝေးတွေမှာသူတို့မပွားရရင်သူတို့မှာနည်းတော့ထိခိုက်မှာပေါ့စိတ်မဆဲရလူရဝင်မှုရတချို့ကျော်လာ
ပါပဲမြမအရေးဖြည့်ရှင်းမှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးမယ်လိုက်နာဖို့ပြက်ကွက်နေတဲ့စစ်ကောင်စီကိုဒေတာရင်းပူရဲစီရေးလေ့ကျင့်မှုတွေမှာလက်ခံတာဟာအတိအပယ်မရှိဘူးလို့ဆိုပြီးတော့မြမကိုဖယ်ကျင်ဖို့ APHR အဖွဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားအောက်လွှတ်တော်အမတ်လည်းဖြစ်တဲ့မာစီဘရန်စ်ကလည်းထောက်ပြပါတယ်အထူးသဖြင့်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတွေရည်ရွယ်တဲ့ပူရဲစီရေးလေ့ကျင့်မှုမှာဒီမိုကရေစီနှိကျရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH တို့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တက်မှတ်ထားတဲ့စစ်ကောင်စီကိုထည့်သွင်းတာဟာစိတ်ပျက်စရာဖြစ်ရကြောင်းလဲဇူလိုင်လ28ရက်နေ့ကထုတ်ပြန်တဲ့ APHR ရဲ့ကြေညာချက်မှာဖော်ပြထားတာပါ APHR ရဲ့တောင်းဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီသဘောထားသိရအောင် VOE ကမေးမြန်းမှုစစ်ကောင်စီပြောခွင့်ရကိုအကြမ်းကြီးဆက်သွယ်ပေမဲ့ဖုန်းပြန်လည်ဖြေကြားတာမရှိသေးပါဘူး။တင်နေကဗျူဟာလေးလာရဲ့အဖွဲ့ကအမှုဆောင်ဒါရိုက်တာဦးသိန်းထွန်းဦးကတော့အာဆီယံအနေနဲ့ဒီတောင်းဆိုမှုကိုလက်ခံခွင့်ပြုခဲ့မယ်ဆိုရင်တော့တက်မတော်ပေါ်မှာတက်ရောက်မှုကြီးကြီးမားမားမဖြစ်နိုင်ဘူးလို့ရှုမြင်ကြောင်းပြောပါရည်
။ဒီလိုချင်းလုံးတင်ဆိုတာပြီးကိုနဲ့မဟာဝိဖြစ်တဲ့နိုင်ငံတွေကြာမှာတောင်းတော့ရည်ရည်ဖို့ပေါ့နော်။နောက်တစ်ခါစီးဗျူဟာလေးကြားထဲမှာတောင်းနေကြဆွေးနွေးဖို့ပြင်ဖို့အတူတူညီညီရအောင်ကျောင်းတော်နိုင်ငံဆက်ဆံရေးကိုစီးရေးဆိုင်ရာဒီကဆောင်ရုပ်အပိုင်းနဲ့ညီနေတယ်လို့ပြောလို့ရတယ်။အဲ့တော့အဲ့ဒီအပိုင်းနဲ့ပတ်သက်တဲ့အကျိုးကြီးတွေကိုရအောင်ပေါ့။အဓိကအချက်ကအားပါပါ။လူရင်းသူရှင်းကျောင်းရင်တော့ဘာမှ impact ဖြစ်စရာအကြောင်းမရှိပါဘူး။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့နှစ်ပိုင်းတွေမှာပဲဒီကောင်းနိုင်ငံကြီးအကြောင်းလေးဖြစ်လာတဲ့ခါမှာအာဆီယံထဲမှာကိုယ်ကသဘောထားကနိုင်ငံနဲ့ပတ်သက်ပြီးမျိုးကွဲနေကြတာပေါ့။အဲ့တော့ဟိုအာဆီယံရဲ့ငဘူတုရှိတဲ့ဘယ်ငင်းနေနဲ့ပတ်သက်ပြီးတော့လည်းသူဟို global ချော်သွားပြီးလုပ်ထားတာအများကြီး။ဒါပေမဲ့မြန်မာနိုင်ငံရဲ့စီးလက်ကျူးမှုဘာဆိုင်ရာဒေသရဟာတခြားမိဘနိုင်ငံကြီးတွေအများကြီးရှိတဲ့အတွက်ကြောင့်ဖြည့်ချထားမှုဆိုတဲ့ကိစ္စရဲ့တစ်ခုလောက်ကမြန်မာနိုင်ငံအတွက် impact ဖြစ်လာကြအကြောင်းမရှိဘူးလို့ပဲတုံ့တက်ပါတယ်
။မြန်မာနိုင်ငံမှာ2021ခုနှစ် February လစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေတဲတွေနဲ့လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့စစ်ကောင်စီကလိုက်နာအကောင့်ထဲပေါ်တာမရှိတာကြောင့်ဒေတာရင်းနဲ့နိုင်ငံတကာကအာဆီယံစည်းဝေးပွဲတွေမှာမြန်မာစစ်ကောင်စီကိုတည့်ရောက်ခွင့်ပိတ်ပင်ထားသလိုဘုံသဘောတူညီချက်၅ရက်ကိုလိုက်ပါဆောင်ရွက်ခြင်းမရှိတဲ့အပေါ်မှာလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်။ဘုံသဘောတူညီချက်၅ရက်ကိုလိုက်ပါဆောင်ရွက်တာမရှိတဲ့အပေါ်မှာလည်းမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါ